မြန်မာနိုင်ငံကအင်ရှင်အဖြစ်လက်ခံကျင်းပနေတဲ့အာဆီယံပါလီမန်များအထွေထွေညီလာခံကနေအတွေ့အကြုံရှိတဲ့အာဆီယံဒေသတွင်းနိုင်ငံတွေကလွှတ်တော်အတွေ့အကြုံတွေဖလှယ်နိုင်ပြီးအဖွဲ့ဝင်နိုင်ငံလွှတ်တော်တွေအချင်းချင်းပူးပေါင်းဆောင်ရွက်မှုတွေပိုအောင်ကောင်းလာဖို့ယုံကြည်မျှော်လင့်တယ်လို့မြန်မာလွှတ်တော်ကိုယ်စားလှယ်တွေကပြောဆိုလိုက်ပါတယ်။နေပြည်တော်ကမနေ့ကစလို့အောက်တိုဘာလ3ရက်နေ့အထိ4ရက်တာကျင်းပနေတဲ့38ကြိမ်မြောက်အာဆီယံပါလီမန်များအထွေထွေညီလာခံမှာဒီကနေ့မှာတော့အာဆီယံဒေသတွင်းနိုင်ငံရေးစီးပွားရေးလူမှုရေးစတဲ့အခမ်းအနားတွေကိုအဓိကဆွေးနွေးနေကြပါတယ်။အသေးစိတ်ကိုဆက်သွယ်မေးမြန်းထားတဲ့မတ်စုမွန်ကတင်ပြပေးတာကိုနားဆင်ပါရှင်။
ဟုတ်ပါတယ်အာဆီယံရဲ့ပြည်သူကိုရှေ့ရှုတဲ့လူမှုဗဟိုပြုတဲ့အတိုက်အဝန်ဖော်ဆောင်လာနိုင်အောင်အာဆီယံအဖွဲ့ဝင်နိုင်ငံတွေမှာအကောင်းဆုံးပုံဖော်နိုင်တာကလွှတ်တော်ဆိုတဲ့အဖွဲ့အစည်းတွေပဲဖြစ်ပြီးအာဆီယံပါလီမန်များညီလာခံ2016ခုနှစ်ရဲ့ဆောင်ဖို့ကတော့အာဆီယံအတိုက်အဝန်တိုးတက်ထွန်းကားရေးအာဆီယံပါလီမန်များညီလာခံကတက်ကြွလှုပ်ရှားပေးပဲဖြစ်ပါတယ်ဒီညီလာခံကိုအင်ရှင်အဖြစ်ပထမဦးဆုံးအကြိမ်ဒီနှစ်မှာလက်ခံကျင်းပခွင့်ရတဲ့မြန်မာနိုင်ငံဟာလည်းပြည်သူကမဲပေးရွေးချယ်လိုက်တဲ့ပြည်သူကိုယ်စားလှယ်ကြီးတွေကပြည်သူလူလူရဲ့လိုလားချက်ဆန္ဒကိုထင်ဟပ်စေတဲ့ပါလီမန်ဒီမိုကရေစီလမ်းကြောင်းမှုကိုအယက်သားအစိုးရလက်ထက်မှာမြန်မာနိုင်ငံမှာလွှတ်တော်အခမ်းအနားကိုပြန်ပြီးတော့မှခြေချရှောက်လန်းနိုင်အောင်ကြိုးပမ်းနေကြသလိုအာဆီယံဒေသတွေမှာလည်းလူလူကိုအခြေပြုတဲ့လူလူကအလေးထားတဲ့လွှတ်တော်တွေဖြစ်ဖို့ဝိုင်းဝန်းကြိုးစားကြရမယ်ဆိုတာကိုလည်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်ကအာဆီယံပါလီမန်များညီလာခံအဖွဲ့မိန့်ခွန်းမှာထည့်သွင်းပြောကြားခဲ့ပါတယ်စက်တင်ဘာလ30ရက်နေ့ကနေအောက်တိုဘာလ3ရက်နေ့အထိကျင်းပမယ့်38ကြိမ်မြောက်အာဆီယံပါလီမန်များအထွေထွေညီလာခံမှာတော့အင်ရှင်မြန်မာနိုင်ငံရဲ့ပြည်ထောင်စုလွှတ်တော်နာယကအမျိုးသားလွှတ်တော်ဥက္ကဋ္ဌမန်းဝင်းခိုင်တန်းကအာဆီယံပါလီမန်များညီလာခံဥက္ကဋ္ဌယာရုနဲ့တာဝန်ယူကျင်းပနေတာဖြစ်ပါတယ်ဒီကနေ့အောက်တိုဘာလ1ရက်နေ့မှာတော့အာဆီယံပါလီမန်များအထွေထွေညီလာခံဒုတိယနေ့မှာအာဆီယံဒေသရင်းကနိုင်ငံရေးစီးပွားရေးလူမှုရေးစတဲ့အကြောင်းအရာတွေကိုတက်ရောက်လာတဲ့ကိုယ်စားလှယ်တွေကဂန္ဓာအလိုက်ဆွေးနွေးနေကြတယ်လို့ကိုရိုင်းတက်ရောက်နေတဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးအောင်ကြည်ညွန့်က VOA မြန်မာပိုင်းကိုပြောပါတယ
် group ကတော့အမှ social media ရှိတယ် political media ရှိတယ် organization တွေရှိတယ်အဲဒီမျိုး media လဲအစည်းအဝေးတွေလုပ်ပြီးတော့အဲ့ဒါတွေအကုန်လုံးစုပေါင်းဖို့ရတယ်ဒီအခုကဟို trend community အစည်းအဝေးဆက်လုပ်နေတယ်နိုင်ငံတကာဒီအာဆီယံမှာပူးပေါင်းပေါင်းဆောင်ရွက်တဲ့နိုင်ငံမှာ PDA ရောင်းနေထဲထဲကိုဆောင်ရွက်နေနေဆိုရယ်ဟိုမြန်မာနိုင်ငံတကာကိုယ်ယူရဖြစ်တယ်လို့အာဆီယံရဲ့ဒီအိုက်ပါရဲ့ဟိုအစီအစဉ်ကနေပြီးတော့အာဆီယံနိုင်ငံတွေနဲ့မှာပူးပေါင်းဆောင်ရွက်မှုနဲ့ညီငယ်ဆောင်ရွက်မှုတွေကိုအားပေးဖို့နိုင်ငံတွေနဲ့မှာတည်ငြိမ်မှုရဲ့လုံခြုံရေးတွေရဖို့အဲ့ဒီကိစ္စရတဲ့ပုဂ္ဂိုလ်တော့လက်ဆောင်တဲ့နေရာမှာထိရောက်ထိုက်တန်တဲ့စောင့်ဆောင်မှုတစ်ခုအဖြစ်ရရှိသွားနေတာပေါ့နော်
အခုလို38ကြိမ်မြောက်အာဆီယံပါလီမန်များထွေထွေညီလာခံကိုအင်ရှင်အဖြစ်မြန်မာနိုင်ငံကလက်ခံကျင်းပခွင့်ရတဲ့အပေါ်ဒီထွေထွေညီလာခံကနေပြီးအာဆီယံဒေသတွင်းနိုင်ငံတွေကလွှတ်တော်သက်တမ်းရင်းနဲ့အတွေ့အကြုံရှိတဲ့နိုင်ငံတွေကလွှတ်တော်အတွေ့အကြုံတွေကိုဖလှယ်နိုင်ပြီးလွှတ်တော်အတွက်စိန်ခေါ်မှုတွေကိုအဖွဲ့ဝင်နိုင်ငံအချင်းချင်းလွှတ်တော်တွေပူးပေါင်းဆောင်ရွက်မှုပို့ပြီးအားကောင်းလာဖို့လွှတ်တော်ကိုယ်စားလှယ်တွေဘက်ကယုံကြည်မျှော်လင့်ပါတယ်။ရန်ကုန်တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ကိုနေဖုံးလက်ကသူ့အမြင်အခုလိုပြောပါတယ
်။နိုင်ငံတွေထဲမှာလေဒီကျွန်တော်တို့နိုင်ငံကတော့ဒီအခုမှအစပဲရှိပြီလွတ်တော်နိုင်ငံရေးရလေးကလားအဲဒါပေမဲ့အာဆီယံထဲမှာတကယ်လို့လွတ်တော်နိုင်ငံရေးကိုဒါတကယ်ကိုကျင်းပြောကြဆွတ်တမ်းပြီးတဲ့နိုင်ငံတွေရှိတယ်အဲ့တော့တကယ်လို့ငါအဲ့လိုမျိုးဒီအိတ်ချင်းသဘောမျိုးလေးတွေပေါ့နော်အပြန်အလှန်လေ့လာရေးဆွေးနွေးရေးအားမျိုးတွေရှိမယ်ဆိုတော့ဒီဘက်ကလွတ်တော်ကိုယ်စားလှယ်တွေအတွက်ပေါ့ဒီလွတ်တော်ရေးအားကောင်းဖို့ပေါ့နော်ဒီလွတ်တော်အားကောင်းတဲ့ဆောင်အားဒီဒီမိုကရေစီစနစ်အသက်ဝင်မှုအတွက်ပေါ့ဒါအများကြီးထောက်ကူဖြစ်မယ်လို့ထင်ပါ
ဒီ38ကြိမ်မြောက်အာဆီယံပါလီမန်များအထွေထွေညီလာခံကနေပြီးတော့အာဆီယံဒေသရင်းရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုကြော်လွှားနိုင်မယ့်နည်းလမ်းတွေကိုဆွေးနွေးနိုင်မယ်လို့ယုံကြည်ကြောင်းပြည်သူ့လွှတ်တော်ဥက္ကဋ္ဌဦးဝင်းမြင့်ကလည်းညီလာခံဂုဏ်ပြုညစာစာပွဲမှာမိန့်ခွန်းပြောကြားခဲ့ပါတယ်။ဒီဆွေးနွေးမှုရလဒ်တွေကနေညီလာခံရဲ့နောက်ဆက်တွဲပူးပေါင်းဆောင်ရွက်မှုတွေကိုလက်တွေ့အကောင်အထည်ဖော်နိုင်ဖို့ကလည်းအရေးကြီးတယ်လို့ရန်ကုန်တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ကိုနေဖုံးလက်ကသုံးသပ်ပါတယ
်။အဓိကတော့လေဒီလားဒီစနစ်ကိုတခြားဒီနားမလည်သေးတဲ့အခုမှလွှတ်တော်ရဲ့ရောက်တဲ့သူတွေရှိမယ်လွှတ်တော်ကိုယ်စားလှယ်နောက်ပြီးအစိုးရအဖွဲ့ဆောင်တယ်အခုမှအစိုးရဖြစ်တဲ့လူတွေအဲ့တော့ဒီမိုကရေစီသဘောတရားတွေဒီလွှတ်တော်ရဲ့သဘောတရားတွေဒါတွေကိုသိပြီးတော့နားမလည်ကြသေးဘူးလို့အဲ့လိုပဲမြင်တယ်။အဲ့တော့ပြောချင်တာကတော့အသားကြပြီးသားနိုင်ငံတွေကဒါတွေကိုကောင်းကောင်းရှင်းပြနိုင်ရင်ဒါဒီဘက်မှာလည်းပို့ပြီးတော့လွှတ်တော်ရေးအားကောင်းမယ်။ဟိုနိုင်ငံတကာမှာဘယ်လိုရှိရဲ၊ဘယ်ညာရှိရဲဆိုတဲ့ဟာမျိုးတွေကများများလေး sharing လုပ်နိုင်မယ်၊ပြောနိုင်ဆိုနိုင်ရမယ်ဆိုရင်အဲ့ဒီအမြင်မျိုးတွေကိုပို့ပြီးတော့ပြောင်းလာမယ်။သူတို့ဒီလိုလာပြီးတော့သူတို့အတွေ့အကြုံတွေဖလှယ်ခိုင်းတာမျိုးလာပြီးတော့ဒီကလွှတ်တော်ကိုလည်းဒီသူကအုပ်စုလိုက်သွားပြီးတော့ ASEAN country တွေမှာသွားပြီးတော့လွှတ်တော်ဒီမှာလေ့လာတာမျိုးလွှတ်တော်ရေးလုပ်ငန်းရှင်တွေလေ့လာတာမျိုးလေးတွေလုပ်ပေးနိုင်ရင်လေဒါမဆိုးဘူး။တော်လန်းစုကြီးရဲ့ဥဆောင်မှုနဲ့သွားတဲ့အခါ
ာမှာဒီလိုခွင့်ရေးတွေအများကြီးနောက်ပိုင်းလည်းရလာလို့ရှိပါတယ်နော်ဒါပေမဲ့ကောင်းကောင်း absorb လုပ်နိုင်မှုတော့လိုတာပေါ့နော်နောက်ဆက်တွဲလုပ်ငန်းတွေတင်နေတဲ့ရလဒ်တွေထွက်လာအောင်တော့ဆက်ပြီးတော့စူးစမ်းအောင်မထင်နေ action plan လေးတွေပါဆွဲနိုင်မယ်ဆိုတော့ပိုပြီးထိရောက်မယ်ထင်ပါတ
ယ်အာဆီယံပါလီမန်များညီလာခံကို1985ခုနှစ်ကနေစလို့အင်ဒိုနီးရှားနိုင်ငံမှာစတင်ကျင်းပခဲ့ပြီးမြန်မာနိုင်ငံကတော့28ကြိမ်မြောက်အာဆီယံပါလီမန်များညီလာခံမှာလေ့လာသူအဖြစ်စတင်တက်ရောက်ခဲ့ပါတယ်2012ခုနှစ်ကျင်းပတဲ့32ကြိမ်မြောက်အစည်းအဝေးမှာတော့မြန်မာနိုင်ငံဟာဒင်းပြည့်အဖွဲ့ဝင်အဖြစ်ပါဝင်နိုင်ခဲ့ပြီးဒီနှစ်2016ခုနှစ်မှာတော့အင်ရှင်နိုင်ငံအဖြစ်လက်ခံကျင်းပခွင့်ရရှိခဲ့တာလည်းဖြစ်ပါတယ်ရှင်